မစိုးမျိုးနဲ့ငများကြီးကြီးရွာမှာလေချောင်းကအတိုက်ခိုက်ခံရလို့တိစုံသူရေအတွက်ဆက်လေးဥထုတို့လာတယ်လို့မြေပြင်ခြေနေသိရှိသူတွေကပြောကြပါတယ်စစ်တပ်ဘက်ကမြင်းကြိုင်ခရင်ကိုအချိန်30တဲ့မနေ့လေချောင်းကတိုက်ခိုက်ထားပြီးအရသား18ဦးထက်မနေ့လေတိစုံထားပါလေမြင်းကြိုင်ခရင်ကအခြေအနေတွေကိုကိုသားညူကပြောပြပါမယ်
မန္တလေးတိုင်းငင်းကြံခရိုင်ငစုံမြို့နယ်တွေကကကွေတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ထားတဲ့ငမကြီးကျေးရွာကိုစက်တင်ဘာလ20ရက်နေ့ကစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့သေဆုံးသူရေအတွက်ဟာ14ဦးထိတိုးလာပါတယ်။လေကြောင်းကတိုက်ခိုက်ခံရတဲ့နေမှာပဲ12ဦးသေဆုံးခဲ့ပြီးတော့စက်တင်ဘာလ22ရက်နေ့မှာတော့နောက်ထပ်သေဆုံးနေတဲ့ရုပ်လောင်း3လောင်းကျေးရွာထဲမှာတွေ့ရှိတယ်လို့မြောင်းပြည်သူကကွေတပ်ဖွဲ့ကတောင်းရှိသူကိုနေဦးကပြောပါတယ
်။သေဆုံးကနောက်နေ့က3ယောက်ထပ်တွေ့ရပါဗျာ။အဲ22ရက်နေ့ကတွေ့ရပါဗျာ။အလောင်းကိုတွေ့တဲ့အချိန်မှာအလောင်းကိုထုတ်ဖို့ခြုံနေမှာပဲ။ဒါမှမဟုတ်ဘယ်နေ့က20ရက်နေ့ကဟိုပြစ်လို့တွေ့တာလား21ရက်နေ့ကပြစ်တဲ့ဟာနဲ့တွေ့တာလားဆိုတော့အတီတော့မပြုတ်နိုင်ဘူး။ဒါမှမဟုတ်3လောင်းထပ်တွေ့တာတော့မှန်တယ်။ဒါမှမဟုတ်အလောင်းထုတ်ဖို့လုပ်နေတဲ့အချိန်မှာလေရင်လာတော့ကျတော့အကုန်လုံးကထားပြီးတော့ပြန်ပြေးကြရတာ။ပြန်ပြေးကြတဲ့အတိုင်းတောင်မှာအခုချိန်ကြီးကိုပြန်ကတ်လို့အဲ့ဒီဟွာပတ်တဲ့ပုံပြန်ကတ်လို့မရကြတော့ဘူး။ဒါလို့အခုကလေရင်နေတဲ့အခုဒီနေ့ဆိုရင်လည်းတော့ရှောက်အဲ့ပုံမှာဝဲနေတာ။မနေ့ကလည်းဝဲနေတာဆိုတော့အဲ့ရောဘူးမှပြန်မသွားရကြတော့ဘူးဒီတခြားကာကွယ်ရေးပူပေးမဲ့ကာကွယ်ရေးအဖွဲ့တွေရောပြည်သူတွေရောတင်းဆုံးကအခုလက်ရှိတွေ့ထားတဲ့ဟာကတော့ပထမရက်ကဟိုဟာတတိယပေါ့မနေ့က3ရက်ဆက်တွေ့ရဆိုတော့14ရက်ပေါ့ဗျာဟုတ်ဒါပေမဲ့နောက်ထပ်ကတော့နေရာနံတတိယတော့ရှားတာမျိုးတော့မလုံနိုင်သေးဘူးပေါ့ဗျာထပ်တွေ့ရင်လည်းတွေ့နိုင်သေးတဲ့အနေအထားမျိုးတော့ရှိတာပေါ့
မြမကြီးချေးရွာပါဝင်ငစုံမြို့နယ်တွေကချေးရွာတွေကိုစစ်ကောင်စီကစက်တင်ဘာလ20ရက်နဲ့21ရက်နေ့တွေမှာနှစ်ရက်ဆက်တိုက်ဘုံကျဲတက်ခိုက်တဲ့အတွက်ချေးရွာ9ရွာထက်မနည်းကတောင်းနဲ့ရှိတဲ့ဒေသခံတွေဒီလိုရွာကိုတင်းချောင်နေကြရပါတယ်။မြမကြီးချေးရွာဟာစကိုင်းတိုင်းမြောင်မြို့နယ်နဲ့ငစုံမြို့နယ်အဆက်မှာရှိတဲ့ချေးရွာဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားမှုမရှိဘဲနဲ့ခုလိုမျိုးဘုံကျဲတက်ခိုက်ခံရတာဟာကာကွယ်တပ်ဖွဲ့တွေရဲ့စီးလှုပ်ရှားမှုလမ်းကြောင်းတွေကိုဟန်တားဖို့ဖြစ်နိုင်တယ်လို့ယူဆနေပါတယ်။မြင်းကြံခရိုင်အထူးစစ်စီရင်စခဲ့တဲ့ဩဂတ်စ10ရက်နေ့ကစပြီးတော့မြင်းကြံခရိုင်ဒေသမြို့နယ်တွေမှာစစ်ကောင်စီကအချိန်30ထက်မနည်းလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့ပြည်သူ19ဦးထက်မနည်းသေဆုံးခဲ့ပြီးတော့အများစုဟာတိုက်ပွဲဖြစ်တာမရှိဘဲနဲ့တိုက်ခိုက်ခံရတာဆိုပြီးစီးရင်ကောက်ယူသူတွေကပြောပါတယ်မြင်းကြံခရိုင်ရဲ့စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုအခြေအနေနဲ့ပတ်သက်လို့မြင်းကြံလူလူလှုပ်ရှားမှုကော်မတီတာဝန်ရှိသူတွေကအခုလိုပြောပါတယ
်ဆော့ဒါဆော့ဝမ်ကလို့ဒီကြောင်းဖြစ်တာတော့30မီပါဒီကြောင်းတိုက်ခိုက်မှုဒီလိုကားရှိရတယ်။လေကြောင်းတိုက်ခိုက်မှုအများဆုံးတိုက်ခိုက်ခံရတာတော့နထိုးကြီးမျိုးနယ်ကအများဆုံးတိုက်ခိုက်ခံရတယ်။နော်ဒီမြင်းကျန်နထိုးတောင်သာငဆုံပေါ့နော်ဒီမြင်းဒီလေးမျိုးနယ်အတွင်းမှာဒီအရသာဒီကြောင်းတိုက်ခိုက်မှုကြောင့်ဒီအရသာ18ဦးဒီတည်ဆုံးခါတာရှိတယ်။အများစုကတိုက်ပွဲဖြစ်တဲ့အချိန်မှာမဟုတ်ဘူးပေါ့နော်။တိုက်ပွဲဖြစ်တဲ့အချိန်မှာမဟုတ်ဘဲနဲ့အဲခုနဒီနာမှာဒီ PDF ရှိတယ်လို့ထင်လိုက်ထင်တာနဲ့အလင်းလင်းနဲ့ပြတာအဲလက်နဲ့ကြီးနဲ့ပြတာကြီးအလုပ်တာ
။ဩဂတ်လ10ရက်နေ့ကစလို့နထိုးကြီးမြို့ပေါ်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေနဲ့မြို့နီးကဒီတရုတ်ရေနံပိုက်လိုင်းစောင့်တဲ့ကင်းစခန်းကိုကာကွယ်တပ်ဖွဲ့တွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ပြီးတော့မြင်းကြံခရိုင်အထူးစစ်စီရင်ကိုစတင်ကောင်းထည်ဖော်ခဲ့ကြတာပါ။အဲဒီနောက်ပိုင်းမှာတော့တောင်သာငစုံမြို့နယ်တို့ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေနဲ့ရဲစခန်းတွေကိုကာကွယ်တပ်ဖွဲ့တွေကတင်ပိုက်လိုက်ပြီးတော့လက်ရှိအချိန်မှာတော့နထိုးကြီးမြို့နဲ့တောင်သာမြို့တို့မှာစစ်ကောင်စီအုပ်ချုပ်ရေးရနေရာမရှိတော့ဘဲနဲ့ဝန်ထမ်းတွေကတော့ညောင်ဦးနဲ့မြင်းကြံမြို့ပေါ်နေရာတွေကိုရှစ်ပြောင်းထားတယ်လို့သိရပါပါတယ်ခင်ဗျာ။